ချင်းပြည်နယ်မန်စီမြို့နယ်နဲ့တနိုင်းမြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ကချင်လူလက်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မန်စီမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဆေးဘေးရှောင်ဒုက္ခသည်တွေမန်ဝင်းကြီးဒေသဘက်ကိုထွက်ပြေးနေရပါတယ်။အရင်ကရှိနေတဲ့ဆေးဘေးရှောင်ဒုက္ခသည်တွေနေအိမ်မပြတ်နိုင်သေးချိန်မှာနောက်ထပ်ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ကချင်ဝစတဲ့လက်နက်ကိုင်အဖွဲ့တွေဟာတရုတ်ပြည်မှာငြိမ်းချမ်းရေးအတွက်တွစ်ဆုံခဲ့တယ်လို့တရုတ်အထူးတန်တမန်မစ္စတာဆွန်ကော့ရှန်ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆန်းစုကြည်နဲ့တွစ်ဆုံပြီးငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးနေချိန်မှာကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပါတယ်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
哦大金那些困难嘛嘞蛮辛苦呢山地呢对不起地呢你在地上嘛那你啊嘞你啊呢东南一当然我唱南就去带着就去吧嘞现在路路去吧嘞哎你蛮这边蛮蛮微薄的那比如说他南有呢啊给大金县里面嘛嘞吃去吧嘞才会呢中央老师的吃去吧
ပြီးခဲ့တဲ့အပတ်တွင်ကမန်စီမြို့နယ်မန်ဝင်းကြီးဒေသဘက်မှာလေကြောင်းကပါတိုက်ခိုက်တာတွေရှိကြောင်းနဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့အခြေအနေကိုတော့အသေးစိတ်မသိရသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မန်ဝင်းဒေသခံတဦးကတော့ဒီရက်ပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ရှောင်ဒုက္ခသည်တွေထပ်မံရောက်ရှိလာနေကြောင်းပြောပါတယ
်။မန်ဝင်းကြီးမှာကျတော့ယူအားမှာကျတော့မဖြစ်ပါဘူး။မန်ဝင်းကြီးနေနေအကောင်ကောင်ရံဘက်မှာဖြစ်တာ။ဒီဟာနဲ့ကျတော့ဆယ်မိုင်လောက်ရှင်းရှင်းနဲ့အဲ့လိုကွာမဖြစ်ကြတဲ့ဒါမဲ့ဘုံတန်ဒီလက်နဲ့ကြည့်ကြတယ်တခါတလေဘုံတောက်ပဲမှာလေအင်တာနက်ဘုံဒီပစ်ချတာဒီစမ်းကြတော့ကြားပါတယ်တောင်ပေါ်မှာရှိတဲ့လူတွေအားလုံးလည်းစဉ်းစားကြပြီဒီဟာ၅ရွာ၆ရွာလောက်တော့ရှိပါတယ်စီရင်ကြတော့တိကျတော့မကြည့်ပါဘူးလောလောဆယ်စဉ်းစားတဲ့လူတွေကြတော့အဲကိုယ့်အမျိုးစီမှာကိုယ့်မိသားစုစီမှာစားနေကြတယ်
2012ခုနှစ်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့နောက်မန်ဝင်းကြီးရွာမှာစစ်ရှောင်စခန်း5ခုလောက်ဖွင့်လှစ်ထားပြီးစစ်ရှောင်ဒုက္ခသည်4000လောက်ခိုးလုံးနေပါတယ်။တနိုင်းမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကတော့တနိုင်းမြို့နယ် -10 လောက်အကွာမှာဖြစ်ပွားနေပြီးတနိုင်းမြို့ပေါ်ကိုစစ်ရှောင်တွေထွက်ပြေးလာတာမရှိကြောင်းမြို့ကန်ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်။လောလောဆယ်မှာတော့ဇွန်လကဖြစ်ပွားတဲ့တိုက်ပွဲကြောင့်တနိုင်းမြို့ပေါ်မှာစစ်ရှောင်ဒုက္ခသည်800လောက်ရောက်ရှိနေတယ်လို့ရိခာအခက်ခဲနဲ့လည်းကြုံတွေ့နေရပါတယ်။တနိုင်းဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်လာရင်တော့စစ်ရှောင်တွေထပ်မံရောက်ရှိလာနိုင်ကြောင်းလည်းသုံးသပ်ပါတယ်။ချင
်းကျတိုက်ပွဲဖြစ်လာတော့ဆက်တွေ့ကြရမှာ။
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမ်ရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။27ရာစုပင်လုံတတိယကြိမ်ကျင်းပဖို့ပြင်ဆင်နေချိန်မှာ KIO အဖွဲ့ကို NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ဖိအားပေးတဲ့အနေနဲ့အခုလိုတမ်ရော့ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာလို့လေလာသူတချို့ကသုံးသပ်နေပါတယ်။ KIA ကချင်လက်နက်ကိုင်အဖွဲ့အပါဝင်တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့5ဖွဲ့ပါဝင်တဲ့ FPNCC ကနိုင်ငံရေးဆွေးနွေးရေးကော်မတီကအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရာမှာကော်မတီအနေနဲ့တစုတစည်းတည်းဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။အစိုးရဘက်ကတော့ FPNCC အနေနဲ့ဆွေးနွေးဖို့ကိုညှင်းပယ်ထားပါတယ်
။ကုမိုးစောသတင်းပေးပို့ထားတာဖြစ်ပါတယ်။